လူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေး CDF တပ်ဖွဲ့ကိုအားပေးထောက်ခံခဲ့လို့ဆိုပြီးချင်းပြည်နယ်ဟာခါမြို့ကအစိုးရအရာရှိနှုတ်ကိုစစ်ကောင်စီကနေဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ချင်းပြည်နယ်ပညာရေးတာဝန်ရှိသူကတော့စစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့စာရာဖာကနေမေးမြန်းမှုခေါ်ဆောင်သွားတာဖြစ်ကြောင်းအတည်ပြုပြောပါတယ်။ဒီကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ချင်းပြည်နယ်ဟာခါမြို့ပြည်နယ်ပညာရေးမှုယုံကဦးစီးအရာရှိတဦးဖြစ်တဲ့ဒေါ်ဝုံးဝဲနဲ့ပြည်တွင်းခွန်များဦးစီးဌာနကဒူးဦးစီးမှုဒေါ်အေးမော်တို့နှစ်ဦးကိုလူမှုကွန်ရက်စာမျက်နှာမှာချင်းကာကွယ်ရေးအဖွဲ့ CDF ကိုအားပေးထောက်ခံရေးသားမှုနဲ့မနေ့ကစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးသွားတာပါစစ်ဘက်ဆိုင်ရာလုံခြုံရေးအဖွဲ့စာရဖကသူတို့ကိုမေးမြန်းဖို့ခေါ်ဆောင်သွားကြောင်းချင်းပြည်နယ်ပညာရေးမှုဦးပီကူးတူကအတည်ပြုပြောပါတယ်
ထာနာတော့မှန်တယ်ကောနော်သူတို့ကတရားဝင်ခန်းထဲမှာဖမ်းလို့ဆိုတော့သူတို့မပြောဘူးခေါ်တာကောနော်တရားထားပါသူတို့ခေါ်ပြီးတော့ခိုင်းနေဆိုတော့တရားဝင်ဒီမှာတော့ပြည်သူတွေပ
ါဟာခါမျိုးပညာရေးဌာနနဲ့အခွန်ဦးစီးဌာနကဦးစီးအရာရှိအဆင့်ဝန်ထမ်းနှစ်ဦးကိုမနေ့ကဖမ်းဆီးသွားတဲ့အခြေအနေကိုတော့ချင်းနိုင်ငံရေးလေးလာသူတဦးဖြစ်တဲ့ကိုထောင်ကအခုလိုပြောပါတယ်
အဖမ်းခံရတာမှန်တယ်မနေ့က24ရက်နေ့မနေ့ပိုင်း7နာရီလောက်မှာဟိုသူရုံးတက်နေတဲ့ချိန်ပေါ့နော်ရုံးခန်းမှာဟိုကွာဖမ်းတာလို့ပြောတယ်ဖမ်းခံရအကြောင်းရင်းတော့သူတိတလို့ဆိုရင်တော့ CDF ကိုစုခံအားပေးတယ်ပြီးတော့လူမှုကွန်ရက်မှာလည်းမဟုတ်မမှန်တတိယမျိုးစုံ့ညီးသားတယ်ဆိုရဲဆွဆွဲချက်နဲ့သူတို့ကဖမ်းတယ်လို့ပြီးရတယ်ပေါ့နော်အဖမ်းခံရတဲ့သူကချင်းပြည်နယ်ဟာခါမြို့ပြည်နယ်ရုံးမှာရုံးဆိုင်နေပေါ့နော်ဒီနေ့ပြည်ရည်မှုယုံတာဦးစီးအရာရှိပေါ့ဒေါ်ဝင်းဝိအဲ့ဒါတယောက်ရယ်ပြီးတော့အခွန်ဦးစီးဌာနဒေါ်အင်းအင်းမော်ဆိုရဲနှစ်ယောက်ပေါ့နော်အမျိုးသမီးနှစ်ယောက်ပေါ့
ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းတုန်းကလည်းချင်းပြည်နယ်ဖလန်းမျိုးကစစ်ကောင်စီနဲ့မပူးပေါင်းရေး CDM ပြုလုပ်ထားတဲ့ဝန်ထမ်း၉ဦးကိုစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးရဲအနှဲငယ်ထိန်းသိမ်းပြီးတဲ့နောက်တော့ခံဝင်ကတိနဲ့ပြန်လွှတ်ပေးခဲ့ပါတယ်ချင်းပြည်နယ်မှာ CDM လှုပ်ရှားမှုအားကောင်းခဲ့တာမို့အနာဖီဆိုင်ရေးစီဒီအမ်မှာပါသူတွေကိုခေါ်ယူချင်းချောက်တာမျိုးရှိတယ်လို့ချင်းနိုင်ငံရေးလေးလာသူကိုထောင်ကပြောပါတယ်
။ချင်းပြည်နယ်ကစစ်ကောင်စီအနာပေးပြီးတဲ့နောက်မှာကျွန်နိုင်ငံလုံးတိုင်းကနေစစ်အနာရှိစနစ်ကိုစန့်ကျင်တဲ့ဒီစီဒီအမ်လှုပ်ရှားမှုအကောင်းဆုံးပြည်နယ်ဖြစ်ခဲ့တယ်။ဒါတော့စစ်ကောင်စီကတော့ဒီအစိုးရဝန်ထမ်းတွေဖြစ်ဖြစ်ဒီသူတွေဖြစ်ဖြစ်စီဒီအမ်စီဒီအက်တွေကိုတောင်းဖို့စီဒီအက်ကိုအားပေးတဲ့လူတွေဖြစ်ဖြစ်အစိုးရကိုစန့်ကျင်မှုမလုပ်ရဲအောင်အလိုမျိုးဖန်စီပြီးတော့ဒီချိတ်ချောက်လေးရှိတဲ့တာကတော့အများကြီးရှိခဲ့တာပေါ့နော
်ချင်းပြည်နယ်အတွင်းစစ်အာဏာရှင်စနစ်ကိုဆန့်ကျင်တဲ့ CDM ဝင်နဲ့အများအပြားကတော့စစ်ကောင်စီရဲ့အဖမ်းဆီးတွေကြောင့်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုအများအပြားတင်းရှောင်နေပါတယ်စစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေကိုအကြမ်းဖက်နှိပ်ကွပ်ပြီးတဲ့နောက်ချင်းပြည်နယ်အတွင်းမှာလက်နက်ကင်ခုခံမှုတွေအားကောင်းနေတာပါအဲဒီနောက်စစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့ CDF အကြတိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်တိုက်ပွဲတွေကြောင့်ဒေသခံပြည်သူ3000နီးပါးစစ်ဘေးတန်းရှောင်နေရပြီးအဲ့ဒီအထက်အိန္ဒိယနိုင်ငံမီဇိုရန်ဘက်ကို4000လောက်တန်းရှောင်နေကြတယ်လို့မီဇိုရန်လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ